တရားတော်ကိုနားကြားကြကုန်သောပါရမီရှင်စေနာရှင်သူတော်စင်ပေါင်းများသိစေရန်အခုဟောကြားတော်မူသောတရားတော်သည်ကျေးဇူးရှင်သင်ကိုဆရာတော်ဘုရားကြီးယဟန်ဝါ၃ဝါရစဉ်ခါတုန်းကလောကောဝိပဿနာဓမ္မယုံကြီးမှာဟောကြားလာတဲ့တရားဖြစ်ပါတယ်ဤကဲ့သို့တရားတော်ညတ်သည်ဆရာတော်ဘုရားဤကိုယ်တိုင်အယုတ်ကြီးကြီးခန့်ခန့်သက်သေသေဆိုပြီးတော့ဒါဆက်တလာကျင့်ကြံကျုပ်ကိုအားထုတ်လာခဲ့တဲ့အကျင့်တရားမှာမိမိရဲ့အတိတ်တရားကိုထုံထုံပြီးပြန်လည်ဟောပြထားသောတရားတော်ဖြစ်ပါတယ်။ဤကဲ့သို့တရားတော်များကိုနာကြားနှလုံးသွင်းကြကုန်သောသင်္မာမိတ်ရှင်အပေါင်းသူတော်ကောင်းတို့သည်ဤတရားတော်ဤအာနိသင်အလုတ်များကိုသိရှိနားလည်ကြကုန်သည်ဖြစ်ကိုယ်တိုင်ကိုယ်ကျကျင့်ကြံပွားများအားထုတ်ရင်သောတာပန်သရဂဏဂိဟန္တာရိဟုသောအတိဉာဏ်လေးကိုသစ္စာလေးပါးကိုမျက်မှောက်ပြုပြီးလေအပေလေးပါးကိုလွယ်လဲတကူလွတ်နိုင်ကြပါစေကုန်သတည်းတဲ့
အဲ့ဒီဇာတိလေးပါးကဘောပေါ်လာပေါ်လာတော့ပြစ်တော့ပါယုံတာဟာဖြစ်ဖြစ်လာဖြစ်လာလို့ရှိရင်ဖြစ်ပထဝီဤလက္ခဏာသဘောဟာဖြစ်တင်းလာတင်းလာတာတင်းတာကြီးကိုတင်းတယ်လို့သိနေတဲ့သဘာဝတင်းတာကြီးကိုသိပြီးတော့တခါတည်းအဲ့ဒါကြီးကတွဲတယ်လို့ပေါ့တင်းတယ်လို့သိညာပါလေခန္ဓာငါးပါးဖြစ်တင်းတယ်ဆိုခန္ဓာငါးပါးတင်းတာကြီးသူသိတင်းတဲ့သဘောတရားကိုမသိတင်းတဲ့သဘောတရားကိုပရမတ်ကမပေါ့ဘူးတင်းတာကြီးကိုသိနေတာအဲ့ဒါနာတာကြီးကိုတင်းတဲ့သဘောတရားကြီးကိုတင်းတဲ့သဘောတရားကိုတော့မသိဘူးတင်းတာကြီးကိုသိနေတာကြီးတင်းတာကြီးဒါကြီးကိုတွဲအဲ့ဒါတွဲနေတယ်လို့ပေါ့အဲ့ဒီတွဲနေတဲ့ဥဒ္ဒါကဒါယုံတာကွဲတာပေါ့တွဲတယ်လို့ပေါ့အဲ့ဒါပြည့်ညတ်တယ်နေတာအဲလက်တော်ပြကခန္ဓာ၅ပါးဖြစ်တယ်လို့ဆိုတဲ့ဥဒ္ဒါဘယ်ခန္ဓာလေးယုပ္ပခန္ဓာဝေရဏခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာမနောဝိညာဉ်ခန္ဓာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုံနာ၅ပါးဝေရဏခန္ဓာဖြစ်တော့ပရမတ္ထသဘာဝယုတ်ဖောက်ပြန်လာတော့တင်းယုတ်ပေါ်လာတော့တင်းတယ်လို့သိပြီတင်းတယ်လို့အဲပညာကပေးထားတယ်ဒါတင်းတယ်ပါလားလို့အဲတင်းတာသိနေတာအဲ့ဒါကတွဲသေးတယ်အဲ့ဒါပညာပါတယ်ဝရဏခန္ဓာသင်္ညခန္ဓာသင်္ခါရခန္ဓာမနောဝိညာဉ်ခန္ဓာနံခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုံနာ၅ပါးအဲ့ဒါတွဲသိတယ်လို့ပေါ့အဲ့ဒီတွဲသိတဲ့ပုဂ္ဂိုလ်ကနောက်သမာဓိကောင်းလို့ဆရာကောင်းနဲ့တွေ့ပြီဆိုလို့ချင်းကွဲတယ်ဆရာကောင်းနဲ့မှမတွေ့လို့ရှိလို့ချင်းကဘာကဲဆရာကဘာဖြစ်တယ်တော့မပြောဘာကြောင့်လဲယုံနာကိုသဘာဝလက္ခဏာမမြင်လို့တွဲသိတွဲသိနေတာပရမတ်ပအောင်ပါကိုသဘာဝလက္ခဏာကိုမြင်အောင်ကိုတခါတည်းပြတဲ့ဆရာကလည်းလုံးတဲ့တခါတခါမှများပြတဲ့ဆရာကလည်းဘာကြောင့်လဲတဲ့ပြတဲ့ဆရာကလည်းယုံနာကွဲမှာပြတဲ့ဆရာကလည်းပရမတ်ပညာကွဲမှာပြတဲ့ဆရာကလည်းဥပါဒာယုတ်ကိုသိမှာအဲ့တော့ပြတဲ့ဆရာကလည်းဥပါဒာယုတ်ကိုလည်းမသိပြတဲ့ဆရာကလည်းပညာပရမတ်မကွဲပြတဲ့ဆရာကလည်းယုံနာမကွဲတွဲတာသိနေတယ်တွဲသိတာကြီးပြနေတော့အပေမလွတ်ဘူးတခါတခါမှများအဲ့ဒါကိုသတိထားကြအဲ့တော့ပြတဲ့ပုဂ္ဂိုလ်ကလည်းယုံနာကွဲရမယ်ပြတဲ့ပုဂ္ဂိုလ်ကလည်းပြညပရမကွဲရမယ်ပြတဲ့ပုဂ္ဂိုလ်ကလည်းအဲပြညပရမကွဲပြီးတော့သဘာဝလက္ခဏာကိုမြင်ပြီးတော့အဲဥပါဒာဤရုပ်ကိုသိနေရအဲ့ဒီလိုသိမှအပေတကားပြီးနေပါတကားဝင်နိုင်တယ်အဲ့တော့တွဲသိနေတဲ့ပုဂ္ဂိုလ်ကြတော့အဲမြတ်စွာဘုရားကိုရောမြတ်ကြီးအထင်ရှားလဲဟောထားပါတယ်တကားတကားမှာဗျာအဝိဇ္ဇာတဏှာဥပါဒံဘဝသာတိဝေဒနာတဏှာဥပါဒံဘဝသာတိတဲ့အဲ့တော့ဝေဒနာဘုံမှာဇာတိခန္ဓာ၅ပါးဖြစ်လိုက်တဲ့ဥစ္စာကိုမှတ်မသိတာကြီးအဲ့တော့ဝေဒနာတစ်ခုပေါ်လာပြီတဲ့သံဃာရမပြယုံနာတွဲသိနေတဲ့ပုဂ္ဂိုလ်ဟာဖြစ်ဝေဒနာတစ်ခုပေါ်လာတော့ဝေဒနာတဏှာဥပါဒံဘဝဇာတိလို့မြတ်စွာဘုရားဟောတာအဲ့တော့ဝေဒနာတဏှာဥပါဒံဘဝဇာတိလို့မြတ်စွာဘုရားဟောတာဝေဒနာတစ်ခုပေါ်လာပြီးရုပ်ဖောက်ပြန်ရုပ်ဖောက်ပြန်လာတော့တင်းတာပေါ်လာတော့တင်းတာကြီးသိပြီးတော့ဟောတင်းတာကြီးပါလားလို့သင်ညာပေးနေတင်းတာကြီးသင်ညာပေးတော့သင်္ခါရကပြုပြင်ပြီးတာဘယ်လိုစိတ်ကလေးကနာရာကြီးသတ်မှလိုက်မခံနိုင်တာသတ်မှလိုက်နဲ့အဲ့ဒါကိုသတ်မှလိုက်ပြုသိရင်ပြီးတော့သင်္ခါရခန္ဓာကပြုဖြစ်ပြီလားမနောဝိညာဏလေးကတော့သိတဲ့သဘောတရားလေးပဲရှိတယ်။အဲ့တော့ဝေရณะခန္ဓာဖြစ်လာပြီဆိုလို့ရှိရင်နာရာကြီးသိပြီးတော့နာတယ်လို့သိညာပေးနေအဲ့ဒါတွဲသိတယ်လို့ခေါ်တယ်အဲ့ဒီဟာကအပေမလို့ဘူးသိညာပါလေ။အဲ့တော့တွဲသိနေတဲ့ပုံကိုကြတော့သိညာပါခြင်းကြောင့်ခန္ဓာ၅ပါးယုံနာ၅ပါးသာတိတရားကြီးဥပါဒါဖြစ်ပြီးတော့ဥပါဒါယုတ်ယုတ်မှမသိနာမမသိဖြစ်တာမသိပြက်တာမသိသဘာဝလက္ခဏာကိုမသိမသိတော့တွဲပြီးတော့နာရာကြီးကိုသိညာလိန်ထားတယ်နာရာကြီးသိနေတော့အဲ့ဒီနာရာကြီးမှာပဲဥပါဒါကြီးဖြစ်ပြီးတော့အဲ့ဒါနာရာကြီးကိုပဲလုံနာရာကြီးကိုအဲ့ဒါတွဲသိတယ်လို့ခေါ်တယ်ကွဲတာပေါ့အဲ့တော့ စားတဲ့လို့တော့အဲဖောက်ပြန်လာရုပ်အဲဖောက်ပြန်လာရုပ်ရုပ်ဆိုတာဘာမှမသိဘူးသိတာကနာဒါကတော့ကလေးလေးသင်ထားလိုက်တာအဲ့တော့ရုပ်နာကွဲတယ်ဆိုတာကအပိုက်အပြားခုနကတော့တွဲသိတဲ့အသိအဲ့ဒီအသိမျိုးကဝေဒနာတဏှာဥပါဒဘဝဇာတိကအဝိဇ္ဇာတဏှာဥပါဒဘဝဇာတိအဲ့တော့ဇာတိတရားကြီးညတ်တော်ပြားဟောထားအဲ့တော့ဝေဒနာဘောကိုနာတယ်လို့သင်ညာသိစိတ်ပါသွားပြီဆိုလို့ရှိရင်နာရာကြီးကိုနာတယ်လို့သင်ညာပေးနေပြီဆိုလို့ရှိရင်ပြန်အပဲမလို့ဘူးဝေဒနာတဏှာဖြစ်ပြီးဥပါဒဖြစ်ပြီးဘဝရပြီဇာတိဖြစ်သွားဇာတိဖြစ်သွားအဲ့တော့ဝေဒနာတဏှာဥပါဒဘဝဇာတိအဲ့ဒီလိုများတွဲသိနေပြီဆိုလို့ရှိရင်အပဲမလို့ကြောက်တာကတော့မှန်ပါလားအဲ့တော့ဒါကယုံနာတွဲသိတယ်အသိအဲယုံနာ क्वे ရမယ်အ क्वे ကဘာလဲပညာပရမ क्वे ပြီယုတ်တဘာဝနန္တဘာဝ क्वे နေရတဲ့ဥစ္စာကမြတ်စွာဘုရားကိုရောမြတ်ကြီးကတဘာဝလက္ခဏာကိုသာတော်ရာဟုလာလဲအထေရှားကြီးဟောထားတခါတခါမှာသာတော်ရာဟုလာအထေရှားကြီးဟောတာဓာတ်ကြီးလေးပါးလက္ခဏာသဘောဟာပေါက်သွားပြီလို့ပရမပေါက်ပြီဆိုလို့ရှိရင်ပရမဆိုတာသဘောတရားကြီးရှိတာပညာကမြင်တယ်ကင်ပြလို့ရတယ်ပညာကတော့ဟောတာလက်ကြီးပဲလို့ကင်ပြလို့ရတယ်ဟောတာကိုကြီးပဲလို့ကင်ပြလို့ရတာဟောဖြူတာပဲလို့ပြောလို့ရတယ်ဟုတ်လားမဲတာပဲလို့ပြောလို့ရတယ်ပညာကြီးဒါကပြောလို့ရတယ်ဟောတာကိုင်ပြလို့ရတယ်ဟောတာကဖြူလာကြီးမမြင်ဘူးလားဆိုတော့မြင်တယ်ဗျအဲတွေ့တယ်ဗျအဲဒါကခြေတော်ကြီးလို့ကိုင်ပြလို့ရတယ်တွေ့တယ်အဲဟောတာကပေါင်မဲလို့ကိုင်ပြလို့ရတယ်တွေ့ဟောတာကိုကြီးပဲလို့ကိုင်ပြလို့ရတယ်တွေ့အဲပညာကတော့ကိုင်ပြလို့ရတယ်ပရမတ်ကကိုင်ပြလို့မရဘူးသဘောတရားကြီးအာယုံဤသဘောတရားကြီးပဲညာဤအာယုံမရှိပဲဥပါဒဥပါဒဤရုပ်ဟာဘာရုပ်လဲတဲ့ปรมัตถสภาวะยุคผ่องแจลาတော့ឧបาทานဤยุคยุคน่ะก้วยบွားပြီဆိုလို့ရှိရင်สภาวะลักษณะမြင်สภาวะลักษณะမြင်ပြီဆိုတော့ဓာတ်ကြီးလေးပါးဤลักษณะသဘောဟာသူသဘောသူအတိတိဆောင်နေတဲ့ยุคပါလားလို့အဲ့ဒီသဘောก้วยนันทัตก็แลသူသဘောသူยุคจักก็แลသူသဘောသူปัญญายุคก็แลသူသဘောသူအတိတိဆောင်ပြီးတော့ဖြစ်ပြနေတဲ့สภาวะลักษณะပါလားဆိုတော့အဲ့ဒီသဘောပေါက်အဲ့ဒီလိုသဘောပေါက်တော့ปัญญาမြင်နေညာမြင်နေပြီวิปัตตนาญาณရวิปัตตนาญาณရတော့မှခန္ဓာကိုယ်သုံးသလိုက်တဲ့အချိန်ကဓာတ်ဘောဓာတ်ဆောင်နေတယ်ဆိုတော့သဘာဝလက္ခဏာ။အော်ဓာတ်ဘောဓာတ်ဆောင်နေတာ။ဒီယုတ်နဲ့ဒီနာဟာဖြင့်နန္တကလည်းရုပ်ဖောက်ပြမတာနဲ့သိမှုလေးပေါ်ရတာပါလား။အော်ဒီယုတ်နဲ့ဒီနာပြစ်တော့ပါဆိုတာဒါကိုဆိုတာအဲ့ဒါဉာဏ်ဉာဏ်ရတယ်။ပြစ်တော့ပါယုတ်နာလို့မြတ်စွာဘုရားကအတိတ်အနာကပြစ်တော့ပါကာလသုံးပါးရှိ။အတိတ်လည်းမတွေ့နဲ့မရောက်သေးတော့အနာကစိတ်မတွေ့နဲ့ပြစ်တော့ပါပေါ်စိတ်ယုတ်နာမှန်လေတဲ့။အဲအတိတ်ကိုတွေ့ရင်တုံ့လုံးမယ်။မရောက်သေးတော့အနာကစိတ်ကိုတွေ့ရင်ပြတ်လို့မယ်။အတိတ်အနာဂတ်ပြစ်တော့ပါကာလသုံးပါးဟာဖြင့်အခုပုံပေါ်တွေဟာဖြင့်အတိတ်နဲ့အနာဂတ်ကိုသိနေကြ။အတိတ်နဲ့အနာဂတ်သိတဲ့ပုံပေါ်တော့ငရဲသေးမယ်အပေလေးပါတိဋ္ဌာပိတ်တာဖြစ်။ပြစ်တော့ပါယုံနာသိတဲ့ပုံပေါ်ရတော့သုခတိကိုပွား။အဲ့တော့ပြစ်တော့ပါယုံနာသဘာဝလက္ခဏာမြင်ပြီ။ဘယ်လိုမြင်မလဲ။ဓာတိလေးပါဤလက္ခဏာသဘောတွေဟာဖြင့်ပထဝီဤလက္ခဏာသဘောအာဘောဤလက္ခဏာသဘောသေဇောဤလက္ခဏာသဘောဝါယောဤလက္ခဏာသဘောဒီလက္ခဏာတွေမြင်ရမှဝိပဿနာဉာဏ်ရ။တရားတော့ထိုင်ရတယ်တရားတော့ထိုင်ရပြီးတော့ယုံနာတွဲသလားယုံနာ क्वे သလားတဲ့အဲ့တော့တရားဒကမများသမထဝိပဿနာတရားကျင့်ကြအထုတ်တဲ့ပုဂ္ဂိုလ်ယုံနာတွဲတာနဲ့ क्वे တာနဲ့အဲ့ဒါတရားဒကမများတရားကျင့်တဲ့ပုဂ္ဂိုလ်တွေဦးစင်က क्वे ပြအဲ့တော့ယုံနာတွဲနေတာကတင်ညာပါတယ်နာရာကြီးကိုသိပြီးနာရာကြီးကိုသိပြီးအဲ့ဒါကိုတိုင်တွဲတယ်လို့ခေါ်တယ်အဲ့ဒါအဲ့တော့ယုံနာ क्वे တယ်ဆိုတဲ့ဟာကသဘာဝသဘာဝဆိုတာသိနေပြီ။အော်ဒီရုပ်ကဖောက်ပြန်ပြီးဖြစ်ပြက်နေတဲ့သဘာဝ။နာငါလည်းမြှုပ်ပြီးတော့ဖြစ်ပြက်နေတဲ့သဘာဝ။နာငါလည်းသူ့သဘော၊ရုပ်ကလည်းသူ့သဘော။ပြင်ညာရုပ်ကြီးကလည်းသူ့သဘော။ပထဝီရုပ်အာဘောရုပ်၊တေဇောရုပ်၊ဝါရုပ်ဆိုတာဓာတ်စာထဲမှာပြောတယ်။ပထဝီဆိုတာကဘာလဲတဲ့။ထိုင်တဲ့အချိန်ခါမှာတရားတော်မှာများပထဝီရုပ်လည်းအာဘောရုပ်လည်းတေဇောရုပ်ပဲဝါရုပ်ရုပ်ပဲဓာတ်ကြီးလေးပါ။အကုန်ပါတယ်။ကနဦးဥဆောင်တက်လာတဲ့ရုပ်ကအဲတင်းလာတယ်ဆိုသူကဥဆောင်လို့သာပထဝီရုပ်လို့ပြောရတာဓာတ်ကြီးလေးပါကနောက်ကပါတယ်ပထဝီတက်လာရင်နောက်ကလည်းဓာတ်သုံးပါပါတယ်ဓာတ်ကြီးလေးပါတစ်ထပ်ကြီးဖြစ်တစ်ထပ်ကြီးပြက်တာအဲ့တော့ဒီဓာတ်ကြီးလေးပါဤလက္ခဏာသဘောတရားဒဂမများထိုင်နေလို့ရှိရင်ဓာတ်ကြီးလေးပါဤလက္ခဏာသဘောဟာဖြစ်အဲပိုင်ပိုင်နိုင်နိုင်ကြီးသိလိုက်ပြီဆိုရင်အခုထိုင်နေလို့ရှိရင်အခုရောက်ပြီပုံကထိုင်နေတယ်သိရပြီထိုင်တဲ့အခါမှာထိုင်တဲ့အခါမှာတင်းတာလေးနဲ့ပါမယ်နူးညံ့တဲ့သိမ်မွေ့တာလေးနဲ့ပါမယ်တင်းကြက်ကြက်ကလေးနဲ့ပါမယ်ပူတူတူလေးနဲ့ပါမယ်လှုပ်ရှားတာလေးပါမယ်ဖွဲ့စည်းတဲ့ဟာတက်တက်တက်လေးပါအဲအခုထိုင်နေတာတင်ပါနဲ့အောက်နဲ့အမားနဲ့ဖြေးလိုက်တဲ့အချိန်ခါမှာသေးသေးချာချာကိုသိလုံးနံတရားကအဲ့ဒီမှာသမာဓိနဲ့ဖန်ကြည့်လိုက်တွေ့လိမ့်မယ်ဓာတ်ကြီးလေးပါးကြီးလက္ခဏာပေါ့အဲ့ဒီတော့ယုံနံကိုတကယ်အစ်စ်မြင်တဲ့ပုဂ္ဂိုလ်ယုံနံကွဲတဲ့ပုဂ္ဂိုလ်ကြားပြီဆိုလို့ရှိရင်ခန္ဓာသုံးသပ်လိုက်တဲ့အချိန်ခါသမာဓိနဲ့ပညာနဲ့ပေါင်းချိန်လိုက်သမာဓိနဲ့ပညာနဲ့မှပေါင်းမချိန်လိုက်လို့ရှိလို့ရှိရင်ပြင်တရားဒဂမများအဲသီလသမာဓိပညာလို့မြတ်စွာဘုရားဟောတာသီလသမာဓိပညာဆိုတာသမာဓိနဲ့ပညာနဲ့ဟာအဲ့ဒါပေါင်းချိန်ရမှာ အဲ့တော့မင်းကုန်းဆရာတော်ဖျားကြီးကကိစ္စပြီးသွားတဲ့မင်းကုန်းဆရာတော်ဇေတဝံဆရာတော်ဖျားကြီးအဖြစ်အဲရေးထားတဲ့သဘာဝစာရှိအဲ့တော့ဒီသမာဓိနဲ့ပညာနဲ့မှာဘောင်ကိုက်အောင်မှမချိန်နိုင်လို့ရှိရခြုံတော့ပါ။ဘာကြောင့်ခြုံခြုံတော့မလဲ။သမာဓိကြီးယူလိုက်တယ်။သမာဓိကအားသာသွားတယ်။ဖြစ်ပြက်ပိတ်တယ်။လွန်ခဲသွားပြီ။လွန်သွားပြီအလွန်တရား။ပညာကအားသာသွားတယ်ရောက်သွားပြီ။အဲ့ဒါကအယုတ်တရား။အဲ့တော့အလွန်အယုတ်ကြားတဲ့ကမေတ္တိမပြိပဒါအလေအလတ်ဆိုတဲ့သဘာဝတရားဟာမဲ့နေဖြစ်ပါပဲ။အဲ့တော့မဲ့ကြီးဖြစ်ပါဆိုတာကအယုတ်အလွန်ကြားတဲ့မှာလေ။အဲ့တော့သီလရဲ့သမာဓိရဲ့ပညာရဲ့သီလသမာဓိပညာဆိုတာကသမာဓိရဲ့ပညာအရင်သီလကအရင်ခါထားသမာဓိရှိရင်သီလလည်းလုံးတယ်သီလလုံးတော့သမာဓိတည်တယ်သမာဓိတည်တော့ပညာဖြစ်တယ်အဲ့တော့သမာဓိနဲ့ပညာလည်းဟာနှစ်ပါးဟာနှစ်ပါးမှာဖြစ်ပေါင်းချိန်ရရတယ်အဲ့တော့အယုတ်အလွန်နှစ်ပါးကြားတဲ့မှာသမာဓိနဲ့ပညာနဲ့ပေါင်းမချိန်နိုင်တဲ့ပုံပေါ်ကြတော့အဲကမ္မထမ်းပြတဲ့ပုံပေါ်ကလည်းသိရနိုင်မယ်ဒီပုံကသမာဓိလုံးတယ်ဒီပုံကပညာအားသာတယ်အဲ့တော့ဥပမာလေးတရားဓမ္မများပြောရမှာပေါ့ပညာနဲ့သမာဓိမှာဘောင်းမချိန်နိုင်ပဲနဲ့အဲကမ္မထပ်ပြတဲ့ပုဂ္ဂိုလ်ကလည်းသမာဓိလွန်လို့လည်းလွန်မှမသိပညာအပါလို့လည်းပါမှမသိအဲ့တော့သမာဓိလွန်တဲ့ပုဂ္ဂိုလ်ကျတော့ဖြစ်ပြက်ပြီးတော့တခါတည်းပညာအယုပြူသွားတာပညာကအပါသွားပြန်တော့လည်းစိညာမရညာနေတွေးတော်ပြီးတော့စိညာသုံးသက်တာပဲအဲ့ဒါစိညာမရညာပြပါအောင်တော့မရညာမရအောင်အဲ့တော့ပညာကအပါသွားရင်လည်းစိညာမရညာသမာဓိကအာသာသွားလည်းဖြစ်ပြက်ပိတ်ပြီးတော့ပညာအာယုံပြုတ်သွားတယ်အဲ့ဒါအလွန်အယုတ်နှစ်ပါးကြားတယ်မှာမက်စီမပရိပဒါအလေအလတ်ပေါင်းချင်ရသမာဓိပညာဆိုတဲ့ဥစ္စာကဥပမာလေးပြောရမှာဖြင့်သမာဓိကလွန်သွားလို့ရှိရင်ခြုံတိုးမယ်ပညာကအာသာသွားပြန်လည်းခြုံတိုးမယ်အဲ့ဒီတော့ပညာနဲ့သမာဓိနှစ်ပါးမှာဘောင်းမချိန်နိုင်တဲ့ပုဂ္ဂိုလ်ကတော့ခြုံတိုးမှာကျဥပမာလေးတရားဓမ္မများပြောရအောင်ပေါ့ပညာနဲ့သမာဓိမှာဘောင်းမချိန်နိုင်လို့ရှိတယ်ဖြင့်အဲ့ဒီတော့ချောင်းလေးတစ်ခုဓမ္မကြီးတို့ပုံးလန်လေးလာတော့ရှိတဲ့တူးမြောင်းလေးတစ်ခုရေကလည်းအမတန်နဲ့မမှီဘူးလူမမှီဘူးအဲ့ဒီဝက်လုံးလေးတစ်လုံးဟာဖြင့်ချခင်းလိုက်လို့ရှိရင်ဖြင့်ဒကာဒကမများဒီဝက်လုံးလေးပေါ်လျှောက်သွားမယ်ဆိုလို့ရှိရင်ဖြင့်အဲဒကာဒကမများဟိုဘက်တင်လိုက်ရင်လည်းရေတဲ့ကြပါပဲဒီဘက်တင်လိုက်လည်းရေတဲ့ကြပါပဲအဲ့ဒီတော့ဒီဘက်ဟိုဘက်ကိုမတိတ်တိတ်ပေတဲ့ထိနိုင်တဲ့ပမာတိရှိတဲ့ဥစ္စာရအောင်ပါကိုအဲ့ဒီဝက်လုံးလေးတစ်လုံးခင်းနဲ့ပြီးတော့လက်တန်းလေးကိုကြိုင်တဲ့လက်တန်းလေးကိုအဲ့ဒါယူပေးလိုက်လို့ရှိရင်ပြင်သမာဓိပညာလက်တန်းကသမာဓိပဲအဲရှောက်သွားတဲ့ဝလုံးလေးကမတက်အောင်ထိမ့်ပြီးတော့သွားလိုက်တဲ့ဥစ္စာကပညာပဲအဲသမာဓိနဲ့ပညာနဲ့နှစ်ပါးပေါင်းကိုက်အောင်ချိန်နိုင်မှသာတဲ့ဘာဝနာချိန်ကိုက်တဲ့ဘာဝနာမရညာရတယ်မဲ့ပညာတွေဖို့ပညာတွေရတယ်အဲ့တော့အခုတရားလောက်တဲ့ပုံပေါ်တယ်သမာဓိလုံးလို့လည်းတော့မှမသိဘူးပညာအားသာလို့ပါမှမသိဘူးအဲ့ဒီတော့သမာဓိဆိုတာအမျိုးမျိုးရှိတယ်ဧကက္ခတာပဲအဲ့ဒီတော့သမာဓိဆိုတာနာတိပြထွက်တာဝင်တာထွက်တာဝင်တာဒါကိုသိနေတာကသမာဓိဒီသမာဓိကနေပြီးအချူရလိုက်တယ်အချူရလိုက်ပြီးတော့တခါဝေဒနာပြန်ပြီးစလိုက်တယ်နာတစ်ခုတည်းနဲ့ဝေဒနာကိုတွန်းတော့ဝေဒနာကိုမြတ်စွာဘုရားကနိုင်လုံးမင်းတက်မရှင်းစေရဘူးရုပ်ဤထောက်ပြန်လာတဲ့ဝေဒနာသူ့သဘောတဲ့သူ့သဘောအတိုင်းသူဖြစ်လာတဲ့ရုပ်ဟာဖြစ်သူ့သဘောအတိုင်းလေးလိုက်သွားတဲ့သူ့သဘောတွေ့မယ်တဲ့ငါသဘောလုံလိုက်ရင်အတ္တပဲရှိဖြစ်နေမယ်တဲ့အဲ့ဒီတော့အတ္တနဲ့ညတော့မလုံလိုက်ကြနဲ့စိတ်သောနဲ့မတွန်းလိုက်ကြနဲ့ဖိပြီးတော့မတတ်လိုက်နဲ့စိတ်သောနဲ့တွန်းလိုက်ကြလို့အတ္တအဲဖိသလိုက်ပြန်လဲအတ္တအဲ့တော့ဒကာဒကာမများဥပမာပြောရဖြင့်ဝေဒနာဟာတခုဇာတိဖြစ်လာတဲ့ရုပ်ဟာဖြစ်နိုင်လုံမင်းတဲ့နှင်းဆဲပြီးတော့တတ်လိုက်ပြီဆိုလို့ရှိရင်အငုတ်ွက်ပါအောင်မလားဘယ်တော့မှအဲအဆုံးအစဖြစ်တာဖြစ်နေဖြစ်ဆုံးဘယ်တော့မှမဖြစ်အဲ့တော့ဥပခေပင်ဆိုတော့ပင်ဆုံးဘယ်တော့မှမဖြစ်ပညာဘယ်တော့မှမဖြစ်ဘူးအဲ့ဒီတော့ယောဂီပုဂ္ဂိုလ်အပေါ်မှာဖြစ်အဲရုပ်ဤဖောက်ပြန်လာတဲ့ဝေဒနာဟာဖြစ်သီလနဲ့သမာဓိပညာဘောင်းမချိန်နိုင်တော့သမာဓိအာသာလို့လည်းသာမမသိပညာအာသာလို့လည်းသာမမသိတချို့ကတော့တခါတည်းကိုပညာအာသာတယ်သမာဓိအာသာသမာဓိနဲ့ပညာနဲ့နှစ်ပါးပေါင်းကိုက်အောင်မချိန်နိုင်ဘူးအဲ့ဒီတော့နာတိပြာရှူရှူရှူရှူလိုက်သွားတယ်နာတိပြာလေးပြေထွက်တာဝင်တာလေးသိသိသိသိသိသိသိသိသိသိဒါသမာဓိသမာဓိသိသွားတော့တခါခန္ဓာကိုယ်ဆိုင်ဝေဒနာလိုက်ဆိုတော့ဟောဘယ်ကိုသွားဆိုင်လဲဝေဒနာကိုသွားလိုက်လေဝေဒနာကိုနာတရားလေးဟောတည်တယ်အဲ့ဒါဝေဒနာသမာဓိပဲရတယ်ပြင်ရမရှိဘူးဝေဒနာသမာဓိရကြတော့ဒီဝေဒနာကိုဘယ်လိုနှုတ်လိုက်တယ်လဲတဲ့စိတ်သောနဲ့တခါတည်းဖိသပြလိုက်စိတ်သောနဲ့တွန်းစပ်လိုက်အတ္တကြီးလောက်ပြီးတော့ရုပ်ဤဖောက်ပြန်လာတဲ့ဝေဒနာကိုနိုင်လို့မင်းတဲ့မနှင်းသေးနဲ့မြတ်စွာဘုရားကအဲ့ဒီတော့ဥပမာလေးပြောရမှာပေါ့တရားဓမ္မများအဲအခုသားလေးသမီးလေးရတဲ့ဥစ္စာ
အဲမွေးလာတဲ့အချိန်အခါမှာတရက်သားက၂ရက်သား၂ရက်သားက၃ရက်သား၃ရက်သားက၄ရက်သား၄ရက်သားကအဲတလကနှစ်လားနှစ်လားက၃လားအဲသားလေးဤသမီးလေးဤအဲမွေးလာတဲ့ကထိမ့်သိမ့်ပြီးတော့ချင်းမကက်ရအောင်မဲမကက်အောင်ပါဖြင့်ဒီသားလေးသမီးလေးခါကိုအတိတ်ပဲကိုအသူဤအတိတ်ပဲကိုသဘာဝကိုမြင်အောင်ပါကိုတစ်ခါတည်းကိုစောက်ပြီးတော့ကြည့်ရတာအဲ့တော့ဘယ်ချိန်တို့မလဲငါသမီးလေးငါသားလေးဟာဘယ်ချိန်ထားမလဲဘယ်ချိန်တို့ထားမလဲဘယ်ချိန်တိုက်ရမလဲဆိုတာအဲ့ဒီကိုခလေးကိုဂယုတိုက်ပြီးတော့အဲ့ဒါလေးကိုဂယုတိုက်ရတယ်အဲ့ကိုခလေးကိုဂယုတိုက်လာတော့အဲ့တစ်နှစ်ရောက်လာတယ်တစ်နှစ်ကနှစ်နှစ်နှစ်နှစ်က၃နှစ်၃နှစ်က၄နှစ်ဆယ်နှစ်ကြောက်အထိခါကြောက်လာအထိကြောက်ကြောက်လာအထိကျတော့အော်ငါသမီးလေးငါသားလေးဟာဖြင့်အခုနေဟာငါသမီးလေးဟာဖြင့်အမတန်တိမ်ပါပါလားငါသားလေးဟာဖြင့်အမတန်တိမ်ပါပါလားဒီသားလေးသမီးလေးအချင်းကြောင်းသွားလို့ရှိရင်မိဘကိုလည်းအမတန်ယူရလိမ့်ပါတယ်အဲငယ်ချင်းတဲ့ကငါသမီးလေးအချင်းမိဘစကားဒီလိုမလုံနဲ့ဒီလိုမကိုင်းနဲ့ဆိုလနာထောင်းနဲ့သာသာတော်ဒီလိုမလုံနဲ့ဆိုရင်ပြန်ပြောလိုက်ငေါက်လိုက်ပါလားလို့အဲသားသမီးဤစိတ်လေးကိုအကုန်သိနိုင်တယ်သမီးစိတ်ကိုလည်းသိနိုင်တယ်သားစိတ်ကိုလည်းသိနိုင်တယ်အဲဒီလိုသိအောင်လိုက်ရမယ်ယုံနာကိုအတအလေအဆုံးကိုမှလိုက်မှမလိုက်တော့တဲ့ဝေဒနာကိုနိုင်လို့မင်းတဲ့ညစ်ပြီးသတ်လိုက်ပြီဆိုအတ္တဒိဋ္ဌိသက္ကာယအစွဲအဲ့ဒါအတ္တကိလမထနိယောဂဆိုတဲ့အကျင့်ယုံနာကိုဖောက်ပြန်လာတဲ့ယုံနာကိုနိုင်လို့မင်းတဲ့နဲ့သတ်ပြလိုက်တာအဲ့ဒီတော့တရားဓမ္မများပါဠိသမီးလေးများဖောက်မွေးလာတဲ့အချိန်ခါမှာနိုင်လို့မင်းတဲ့များကိုသားကိုသတ်ပြကြသလားဒီသားလေးကိုမွေးရမယ်ဆယ်နှစ်သားကအနည်း20ရောက်အောင်မွေးရလိမ့်မယ်အနည်း20ရောက်လာပြီဆိုရင်ကိုသားလေးအိမ်တော်ပြုဖို့ဟာမင်္ဂလာဆောင်ဖို့ဟာလုပ်ကိုင်းပေးရလိမ့်မယ်သူဤအထိပဲသဘာဝအချိန်အခါကြလာပြီဆိုရင်အိမ်တော်ပြုတဲ့အချိန်ကအိမ်တော်ပြုတဲ့သဘောတရားကိုသိရလိမ့်မယ်အဲသူဤမြည်ဒီပါဒီခလေးရကလေးရတဲ့ချိန်ခါမှလည်းကိုဤမိလေးဟာကိုမိဦးလေးကိုချစ်တယ်ဆိုတဲ့စိတ်တော်တွေအကုန်သိရလိမ့်မယ်အဲခန္ဓာကိုယ်ဘောကယုံနာနှစ်ပါးလဲယုတ်ဤဝေဒနာတစ်ခုပေါ်လာပါကပထဝီဤယုတ်ကိုလက္ခဏာပေါ်လာလို့ရှိရပြန်ဒီသားလေးဟာဖြင့်ဇာတိဖြစ်လာတာလို့တရက်သားက၂ရက်သား၂ရက်သားက၃ရက်သား၃ရက်သားက၄ရက်သား၄ရက်သားက၅ရက်သားဝေဒနာတခုပေါ်လာပါကသမာဓိနဲ့ပညာနဲ့ပေါင်ကိုက်အောင်ချိန်လိုက်ပြီဆိုလို့ရှိရပြန်ဖြစ်တာဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့နည်းနည်းလေးတရက်က၂ရက်ကြီးလာပြီ၂ရက်သားက၃ရက်သားကြီးလာပြီ၃ရက်သားက၄ရက်သားကြီးလာပြီ၄ရက်သားက၅ရက်သားဖြစ်လာပြီအဲ့ဒီလိုဆင့်ကဲကြည်လာတော့အနှစ်20အကြတော့တန်ရသွားတယ်ဖြီးဆိုရသွားတယ်ဖြီးကနေပြီးတော့ပြန်ပြီးတော့ဒီဝေဒနာဟာပြန်ကြလာလိမ့်မယ်ဖြစ်လိုက်ပြလိုက်ဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြနဲ့အဲ့ဒီလိုနှုတ်ပြီးတော့ကြလာပြီဆိုလို့ရှိရင်ဇရာလို့ခေါ်တယ်အဲဇရာအဲ့ဒီတော့ကိုမြီးလေးကိုသားလေးဟာဇာတိဖြစ်လာတာလဲအကုန်သိရတယ်အသက်20တိအောင်လဲမြင်ရတယ်အသက်40 50 60 80တိအောင်လဲမြင်ရတယ်အဲ့ဒီလိုမြင်သွားတော့ဩအသက်85နှစ်ကြာမှခန္ဓာပြတ်သွားပါလားလို့အဲ့ဒီလိုအဆုံးကိုသိလိုက်ရတယ်အဲ့ဒီလိုခန္ဓာကိုယ်ဘောကရုပ်ပါဖြင့်ဇာတိဖြစ်လာလို့ရှိရင်ဖြင့်မပတ်ကြနဲ့ဇာတိဖြစ်လာရင်ကိုသားလေးကိုမွေးတဲ့လို့သာဘယ်လောက်ကြီးကျယ်လာကြလဲတရက်က၂ရက်ဖြစ်သလား၂ရက်သားက၃ရက်သားဖြစ်သလား၃ရက်သားက၄ရက်သားဖြစ်သလား၄ရက်သားက၅ရက်သားဖြစ်သလား၅ရက်သားက၁၀ရက်သားဖြစ်သလားအဲ့ဒီလိုတစ်ဆင့်နဲ့တစ်ဆင့်ကြီးမားကြီးမားကြီးမားလာတဲ့ဝေဒနာကိုဖြစ်ပျက်တည်းဖြစ်လာလိမ့်မယ်ဖြစ်ပျက်ဖြစ်လာပြီဆိုရင်ဝေဒနာတန်းဆုံသွားလိမ့်မယ်ဖြီးဆိုရင်ရသွားလိမ့်မယ်အကြီးကုန်သွားပြီအကြီးကုန်တဲ့တပြိုင်နက်တည်းပြန်ပြီးကြားလိမ့်မယ်ဥပမာပြောရရင်ဖြင့်တရားဓမ္မများကဲလုံးတစ်လုံးဟာဖြင့်အပေါ်ကိုကောင်းငင်ကိုမြောက်တင်လိုက်တဲ့အချိန်ကမှအာရှိဆုံးတော့အပေါ်ကိုမြင့်တင်သွားတယ်။အပေါ်မြင့်တင်သွားတော့အချိန်နဲ့ကုန်တော့ရပ်ပြီးမှတခါပြန်ကြရတယ်။အဲဒီလိုဝေဒနာတစ်ခုပေါ်လာလို့ရှိရင်ပြ ဖြစ်တာကတက်သွားတယ်ဇရာဆိုတာနှုံပြီးတော့ကြလာတယ်မြေကြီးကိုကြလိုက်တော့ဘင်းဆိုပြက်သွားတယ်အဲ့ဒီလိုလက္ခဏာကိုသေးသေးချာချာသိလိုက်ပြီဆိုရင်ဓာတ်တစ်ပါးကိုဖြစ်တာလည်းသိတယ်ပြက်သွားတာလည်းသိတယ်ဖြီးဆိုတာလည်းသိတယ်အဲ့ဒီအသွန်းအသွန်းကလေးကိုမြင်လိုက်ပြီဆိုလို့ရှိရအဲဒကာဒကာမများငါတင်းလို့ရှိရင်ဟေးသဘိမတော်ကြနဲ့တော့သားတို့သမီးတို့ငါဘယ်ကိုသွားမလဲငါနိဗ္ဗာန်ကိုအာယုံပြုတ်ပြီပြီနိဗ္ဗာန်ကိုအသွန်းကိုမြင်ပြီယုံနာနှစ်ပါးဇာတိထုတ်တဲ့နေရာလေးငါမြင်ပြီဥပါဒံပြုတ်တဲ့နေရာလေးငါရောက်သွားပြီအဲ့ဒီလိုမြင်လိုက်ပြီဆိုရင်ဒကာဒကာမများသဘိသောလော့တဲ့အဲ့ဒီလိုအတအလေအဆုံးကိုသိလိုက်တဲ့ညာရသွားပြီဆိုလို့ရှင်အဲ့ဒီညာကြတော့ဧကပိသာသုလာတောတာပန်လို့ခေါ်တယ်ဓာတဘာကိုအစအလေအဆုံးကိုသိတဲ့ညာအဲ့ဒီလိုသိလိုက်တဲ့တပြိုင်နက်တည်းယုံနာကိုသူသဘောပေါက်သွားတယ်အဲ့ဒီလိုသဘောပေါက်သွားတဲ့အချိန်ကမှယုံသဘာဝလက္ခဏာလည်းသူမြင်တယ်နံသဘာဝလက္ခဏာလည်းမြင်တယ်အဲပညာယုံဣသဘာဝလက္ခဏာလည်းမြင်တယ်ဩတတ်သဘောတတ်ဆောင်ပါလားဒီယုံနဲ့ဒီနာဖြစ်လာရင်ဇာတိပါလားဒီယုံနဲ့ဒီနာဇရာဆိုအိုခြင်းတရားပါလားမရဏဆိုရင်ပြစ်ခြင်းတရားပါလားအနိစ္စကိုလည်းမြင်တယ်ဒုက္ခကိုလည်းမြင်တယ်အတုမယအနာတ္တကိုလည်းမြင်တယ်အဲ့ဒီလိုအနိစ္စအဒုက္ခအနတ္တလက္ခဏာရေ၃ပါးကိုမြင်တယ်အဲ့ဒီလိုအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကိုအနိစ္စပဲဒုက္ခပဲအနတ္တပဲဒီလိုမြင်နေတဲ့တပြိုင်နက်တည်းဒီယုံနဲ့ဒီနာနဲ့ဟာပြင်ဝေဒနာဘောကိုနှုတ်သွားပြီအနိစ္စလက္ခဏာဒုက္ခလက္ခဏာသတ်လို့ဩဒီဝေဒနာကိုအနိစ္စပါလားဖြစ်လိုက်ပြလိုက်ပါလားလို့ယုံနာကိုမြင်ပြီဒီယုံနဲ့ဒီနာဖြစ်လာပါလားဒုက္ခသစ္စာကြီးပါလားဒီယုံနဲ့ဒီနာငါမပိုင်ပါလားသူသဘောပါလားဆိုတော့ဝေဒနာငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်းတယ်ငါအောင့်တယ်ငါကြက်တယ်ငါပူတယ်ငါဒီတဲ့ငါလှုပ်တယ်ငါရွတယ်မရှိတော့ဘူးယုံနာမဲ့ရှိတော့တယ်ဖြစ်တာပဲပြက်တာပဲအဲ့ဒီလိုယုံနာကိုသိပြီဆိုလို့ရှိရင်ပြက်ဒကာဒကာမများယုံနာ꽌လိမ့်မယ်ဘယ်လို꽌နေလဲတဲ့တနေ့လုံးထိုင်နေပါမှမဖြစ်တော့ဘူးယုံနာ꽌နေပြီဘယ်လို꽌တယ်လဲတဲ့အော်ပေါက်ပြန်သေးတတ်တဲ့သဘာဝဓာတ်ကြီးလေးပါးကသတ်ပါအဲ့ဒီအပေါ်ကိုသိပြီးတော့လိုက်တော့ရုပ်ပေါက်ပြန်နိုင်နာငါသိမှုလေးပေါ်ရတဲ့ပြစ္ဆုတ်ပါဏံယုတ်ပါလားဒီယုံနဲ့ဒီနာဟာသတ္တသိဖြစ်နေပါလားဖောက်ပြန်စေတတ်တဲ့ယုတ်ကသတ္တပါလားသိနေတဲ့သဘောတရားလေးကသတ္တပါလားငါအခုမြင်နေတဲ့ပညာယုတ်ကြီးခြေဒီလက်ဒီကိုယ်ဒီမြင်နေတဲ့ပညာယုတ်ကြီးကဘာမှသိတတ်တဲ့တရားမရှိပါလားဒီယုတ်ကြီးကအနာတ္တအထုံးကြီးပါလားအပုပ်အသောကြီးပါလားဒီယုတ်ကြီးပေါ်မှာအသင်းယုတ်ကြီးပေါ်မှာအခုကိုယ်စီနေတဲ့ ਪਰ မတ္ထသဘာဝယုံတဲ့သဘာဝနာပါလားခန္ဓာ၅ပါးယုံနာနှစ်ပါးပါလားဖြစ်ပြီးပြည့်နေတဲ့သဘာဝပါလားဒီခန္ဓာ၅ပါးယုံနာနှစ်ပါးပြည့်သွားပြီဆိုလို့ရှိရင်ဒီပညာယုတ်ကြီးဟာသုံးရလောက်ကြာရင်ပုတ်ကွာပြီပြည့်စေတတ်တဲ့သဘာဝပါလားငါအထင်မှားပါလားအမှန်မှားပါလားအယူမှားပါလားငါကိုမဟုတ်ပါလားအနတ္တုံကြီးကအနတ္တာတုံကြီးကဘာမှသိတတ်တဲ့တရားမရှိငါတင်ညာလိန်နာခံရပါလားလက်ဆိုတာလက်ပညာပါလားခြေထောက်ဆိုတာလက်ပညာပါလားငါဖြူတယ်ငါဝါတယ်ငါကိုပဲငါလက်ဖဲငါခြေပဲငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ငါတနာငါဆွဲလာတဲ့အတာပါလားဒိဋ္ဌိကြီးအဆွဲကြီးပါလားဥပါဒံယုတ်ပါလားဒီယုတ်နဲ့ဒီနာငါငါဆိုတာလည်းမရှိပါလားယုတ်ကဖောက်ပြန်စေတတ်တဲ့သဘာဝပါလားနာငါညှို့စေတတ်တဲ့သဘာဝပါလားနာနဲ့ယုတ်နဲ့တထာချင်းပြည့်ပြီးတထာချင်းပြက်ပြပါလားနာယုတ်သာပါလားငါဘေးကလည်းနာသူမရှိအဲကြိုက်သူမရှိထုံသူမရှိအောင့်သူမရှိကြားသူမရှိယုတ်နန္ဒာရှိပါလားဖြစ်တာပါလားပြက်တာပါလားအဲ့ဒီလိုလက္ခဏာမြင်ရင်ယုတ်ကလည်းသတ္တဖြစ်သွားပြီနာငါလည်းသတ္တဖြစ်သွားပြီပညာယုတ်ကြီးကလည်းသတ္တဖြစ်သွားပြီအဲ့ဒီလိုဖြစ်သွားပြီဆိုရင်ယုံနာ꽌တယ်လို့ခေါ်တယ်အပေလေးပါးကလွတ်ပြီဘာကြောင့်လဲသေးကလေးစဲစဲကြပြီဆိုရင် ခန္ဓာ၅ပါးပြတ်တော်မယ်ဆိုတော့အခုကတည်းကသမဝါယမသမာတိသမာသမာတိ၃ပါးရထားတော့အဲခန္ဓာပြတ်တော်ဝေရณะခန္ဓာဖြစ်လာတော့ဝိပဿနာခြင်းမီဩယုတ်ကဖောက်ပြန်စေတတ်တဲ့သဘာဝနာငါညှို့စေတတ်တဲ့သဘာဝယုံနဲ့နာနဲ့တတတိဖြစ်တတတိပြတ်တာပဲဒီပညာယုတ်ကြီးကဘာမှသိတတ်တဲ့တရားမရှိဘူးငါနာတယ်မရှိဘူးငါကြိုက်တယ်မရှိဘူးသူသဘောနဲ့သူဖြစ်နေတဲ့ယုံနာပါလားဖြစ်တာပါလားပြတ်တာပါလားအဲ့ဒီလိုမေကသစ္စာပွားနေတဲ့အဲရပြီဒီမေကသစ္စာကိုပွားများပြီးတော့ယုံနာငောငါနာတယ်မရှိတော့ဘူးငါကြိုက်တယ်မရှိတော့ဘူးငါထုံတယ်မရှိတော့ဘူးငါကြက်တယ်မရှိတော့ဘူးအဲ့ဒီလိုယုံနာကွဲနေပြီဆိုရင်တရားဒဂမများအင်းသားတို့သမီးတို့အဖေတို့အမေတို့ခင်မွန်းတယ်တို့ခင်မွန်းတယ်မတို့ငါသေးလို့ရှိရင်ပြင်ပစ္စည်းဥစ္စာလေးရှိတဲ့ဥစ္စာဟာဘုန်းကြီးကိုကတော်ပွဲမပေးနဲ့လို့အဲ့ဒီလို့မှားထားခဲ့နိုင်ပြီငါသေးလို့ရှိရင်အဲ့ဒီဝါဝါဖြိုးဖြိုးစားကြတောက်ကြငါသေးလို့ရှိရင်ဟေးငါသူကလေးဘုံနာပြေချောက်တာငါသွားတော့မယ်လို့အဲ့ဒီလို့မှားထားခဲ့နိုင်ပြီတရားတော်မှာပြအဲ့တော့အခုဒီကနေ့ဟာကတော့နာယူပိုင်းကလည်းနောက်ကျနေတယ်အဲ့တော့ဒီတင်မဲ့တန်ရကြတော့ရကမမများအဲ့တော့ယုံနာပြည့်ပြည့်တဘာဝသစ္စာကိုဟောကြားဆုံးမဩဝါဒပေးရတဲ့အာနိသင်ကျို့ကြောင့်အခုလာရောက်တဲ့ယောဂီပုဂ္ဂိုလ်အပေါင်းအားဖြင့်ဂေါရမမြတ်စွာဘုရားသာသနာတော်ကြီးနှီးတဲ့ခြင်္ကာသမထဝိပဿနာတရားချင်းညာအထုတ်နိုင်ကြပြီသစ္စာ၄ပါးတရားတော်မြတ်ကြီးရနိုင်ကြပါစေကုန်သောသတည်း